ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့ယူရို2016ဥရောပဖလားဘောလုံးပြိုင်ပွဲဒုတိယနေ့မှာအုပ်စု B ဒုတိယပွဲစဉ်ဖြစ်တဲ့အင်္ဂလန်နဲ့ရုရှားနိုင်ငံတို့ကစားကြတာတကိုးစီတရေကျသွားခဲ့ပါတယ်။အင်္ဂလန်အသင်းကတကိုးဂိုးမရှိတဲ့ပွဲစဉ်တစ်လျှောက်လုံးဥဆောင်ကစားနိုင်ခဲ့ပေမဲ့ပြိုင်ဘက်ရုရှားအသင်းကအချိန်ပို injury time မှာခြေပကိုးပြန်သွင်းလိုက်နိုင်တဲ့အတွက်တကိုးစီတရေနဲ့ပွဲပြီးသွားပါတယ်။စနေနေ့အစောပိုင်းကကစားခဲ့တဲ့အုပ်စု B ပထမပွဲစဉ်မှာတော့Wales အသင်းက Slovakia အသင်းကို 2-6 နဲ့အနိုင်ရရှိသွားပါတယ်။အုပ်စု A ဒုတိယပွဲစဉ်မှာတော့ Switzerland နိုင်ငံအသင်းက Albania အသင်းကို 2-6 မရှိနဲ့အနိုင်ရသွားပါတယ်။တောက်ကြနေ့မှာကစားတဲ့အဖွင့်ပွဲစဉ်မှာတော့အုပ်စု A ကအင်ရှင်ပြင်သစ်အသင်းက Romania အသင်းကို 2-6 နဲ့အနိုင်ရသွားပါတယ်။ဒီကနေ့တနင်္ဂနွေနေ့ပထမပွဲစဉ်အဖြစ်အုပ်စု D က Croatia နဲ့ Turkey အသင်းတို့မြန်မာစံတော်ချိန်မနက် 10:00 နာရီခွဲမှာကစားကြမှာဖြစ်ပါတယ်။